ဇွန်လအတွင်းအိန္ဒိယမှာပြည်ဝင်အတွက်ကိုဗစ် -19 ကာကွယ်ဆေးတန်120နီးပါးရမယ်လို့အစိုးရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။လူဦးရေတန်း1300ကျော်ရှိတဲ့အိန္ဒိယမှာအခုထိကာကွယ်ဆေးနှစ်ကြိမ်အပြည့်အဝထိုးပြီးတဲ့သူက212တန်းရှိပါတယ်။ဒီကနေ့ရောဂါကူးစက်သူ36000ကျော်ရှိပြီးသေဆုံးသူ3400ကျော်ရှိပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲအသစ်စပြီးတော့ကူးစက်ခဲ့တဲ့ရပောင်း40ကျော်အတွင်းမှာကူးစက်မှုအနည်းဆုံးကိုကျဆင်းလာတာပါ။ပြည်내အတော်များများမှာတော့ကာကွယ်ဆေးပြက်လက်နေတာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အသက်45နှစ်အထက်တွေကိုဦးစားပေးကာကွယ်ဆေးထိုးနှံပေးနေပါတယ်။လာမယ့်ဩဂုတ်လနဲ့ဒီဇင်ဘာလအတွင်းကာကွယ်ဆေးနှစ်ဘီလီယံလောက်ရနိုင်ချေရှိတယ်လို့အစိုးရထိပ်တန်းအကြံပေးတဦးကဒီလအစောပိုင်းတုန်းကပြောပါတယ်။ပြည်တွင်း Serum Institute ဆေးကုမ္ပဏီက AstraZeneca ကာကွယ်ဆေးနဲ့ Bharat Biotech ကကိုဗစ်ဆင်ကာကွယ်ဆေးကိုထုတ်လုပ်ပေးနေတယ်လို့ရုရှားနိုင်ငံထုတ် Sputnik V ကာကွယ်ဆေးကိုလည်းမကြာသေးခင်ကပဲနိုင်ငံတွင်းမှာစပြီးတော့အသုံးပြုထိုးနှံပေးနေပါတယ်။အခုထိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 28.6 သန်းကျော်နဲ့သေဆုံးသူကစုစုပေါင်း 332,600 ကျော်ရှိပါတယ်ရှင်။